နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်တလားတိတိပဲလူတော်ရဲ့အောက်တိုဘာလ၈ရက်နေ့မှာပဲနိုင်ငံရေးအကျဉ်းသားအားလုံးကိုပြန်လှုပ်ပေးဖို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့
Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာမြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာ ငင်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချပြီးနှိမ်နင်းနေတာတွေ့ရတဲ့အတွက်ဒါတွေကိုရဆိုင်းပေးဖို့အမ်နက်စတီအင်တာနက်ရှင်နယ်အဖွဲ့ကြီးကမြန်မာအနာဂတ်ကိုပုံဖော်ရမှာတိတ်ကိုအရေးပါတာမို့အခုလိုတောင်းဆိုရတာလို့အမ်နက်စတီအင်တာနက်ရှင်နယ်အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီလော်ရာဟစ်ကဗီအိုကိုပြောပါတယ်
The elections on November the 8th are a huge milestone in Myanmar's history, and I think they're going to play a major role.
ဒီဘာလာမှာကျင်းပတော့မယ့်ရွေးကောက်ပွဲဟာမြမတမိုင်းမှာတကယ်ကြီးမားတဲ့မှတ်တိုင်တစ်ရက်ကိုစိုက်ထူတော့မှာဖြစ်တယ်လို့ ဒါဟာမြမအနာဂတ်ပုံဖော်ရမှာတိတ်ကိုအရေးပါပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေလုံးနေသူတွေနဲ့သူတို့အတွက်လိုက်ပါဆောင်ရွက်ပေးနေသူတွေဟာလည်းမြမအနာဂတ်ကိုပုံဖော်ရမှာတိတ်ကိုအရေးပါသူတွေပါ တကယ်လို့သူတို့တွေထောင်ထဲကိုရောက်နေမယ်ဆိုရင်ဒီလူခွင့်ရေးကိုသူတို့ရနိုင်တော့မှာမဟုတ်ပါဘူးသူတို့လောက်ရတဲ့အတွက်အဖမ်းခံရထောင်ချခံရမယ်ဆိုရင်သူတို့ဘာမှလုံနိုင်မှာမဟုတ်တဲ့အတွက်အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးလှုပ်ရှားခွင့်တွေကိုလေးစားဖို့လိုသလိုမကြသေးခင်ကဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းပြန်လွတ်ပေးဖို့လိုပါတယ်ဒီလိုဖမ်းဆီးခ
ါတယ်။မြန်မာစုအကလူငင်းချမ်းသာခွင့်တွေပေးပြီးအကျဉ်းသားတွေကိုလွှတ်ပေးခဲ့တဲ့နောက်2013ခုနှစ်ကုန်လောက်မှာနိုင်ငံအကျဉ်းသား2ယောက်လောက်ပဲရှိတော့တာ Amnesty International အဖွဲ့ကတွေ့ရပါမယ်။အခုအရင်ပုံစံပြန်ပြီးသွားနေတာတွေ့ရတယ်လို့လည်းပြောပါတယ်။
At least 91 prisoners of conscience behind bars in Myanmar at the moment, although we believe there are more. Among those people are people like Pyo Pyo Aung.
မြန်မာနိုင်ငံမှာလက်ရှိတရားရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသား62ယောက်ထက်မနည်းရှိနေပါတယ်။ဒီထက်လည်းပိုပြီးများနိုင်ပါတယ်။ဒီထက်မှာကျောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ဖြူဖြူအောင်လူလူတွေပါနေပါတယ်။သူဟာမက်စလာ10ရက်နေ့ကလက်ဗရန်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရဲရအကြမ်းဖက်နှိမ်နှင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့သူကိုထောင်နှံ6နှစ်ချထားတာခံနေရတာပါ။ဒါအပြင်အင်းစိန်ထောင်ထဲမှာလည်းလူ့အခွင့်အရေးတောင်းဆိုဆန္ဒပြသူ9ဦးလအဖမ်းခံနေရပါတယ်
။တကြွလှုပ်ရှားသူအများစုဟာဖိနှိပ်မှုတွေအခုထိခံနေကြရဆဲဖြစ်ပြီးနောက်ရောင်ခံအလိုက်ခံရတာအစည်းအဝေးတက်ရင်ဓာတ်ပုံရိုက်ယူသွားတာနဲ့အိမ်တွေအလုပ်ဌာနတွေမှာညအချိန်ဝင်းပြီးအရှာခံရတာလို့စိတ်အနှောက်အယှက်ဖြစ်အောင်လုပ်တာတွေအပြင်မိသားစုဝင်တွေပါအချင်းချောက်ခံရတာမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာအာဏာပိုင်တွေဟာအစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချနိုင်အောင်တရားမဝင်စုဝေးမှုတည်ငြိမ်အေးချမ်းမှုပြက်ပြားစေမှုဘာသာရေးစော်ကားမှုလိုမျိုးဥပဒေတွေအမျိုးမျိုးထုတ်ထားပြီးဒီဥပဒေတွေနဲ့အပြစ်ပေးနေတာမျိုးလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရကလူခွင့်ရချိုးဖောက်မှုတခုမှမလုပ်ဘူးလို့ပြောနေတာမို့ Amnesty International အဖွဲ့ကအခုလိုတောင်းဆိုနေရတာလို့ပြောပါတယ
် The government claims that no one is arrested or charged for peacefully exercising their rights. I mean this is obviously a lie.
ညီကျန်းစွာဆန္ဒထုတ်ဖော်မှုတွေအတွက်အဖမ်းခံထားရတဲ့သူတယောက်မှမရှိဘူးလို့အစိုးရကတော့ပြောပါတယ်ဒါဟာတကယ်တော့ညာနေတာပါတကယ်ဆိုအစိုးရကလူခွင့်ဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကတိပေးထားပြီးရွေးကောက်ပွဲကျင်းပပေးဖို့လုပ်နေတဲ့အချိန်မှအခုလိုကိုယုံကြည်မှုအတွက်ကိုထုတ်ဖော်ပြောဆိုသူတွေရဲ့ရပိုင်ခွင့်ကိုလေးစားတဲ့အနေနဲ့ဆက်ပြီးတော့မဖန်ထားပဲလွှတ်ပေးရမှာဖြစ်ပါတယ်
။ဖန်စီထိန်းသိမ်းခံရတဲ့ចောင်းသားចောင်းသူတွေအပါအဝင်နိုင်ငံရေးကျင်းသားအလုံးကိုလာမယ့်အောက်တိုဘာလ15ရက်နေ့မတိုင်ခင်ပြန်ပြီးလွှတ်ပေးဖို့လဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မတော်များအဖွဲ့ချုပ်ကလည်းတောင်းဆိုထားပါတယ်။